မြန်မာနိုင်ငံရဲ့ကိုဗစ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းကအများကြီးကိုဆက်တိုးလာနေတဲ့အတွက်ဒီကျန်းမာရေးတာဝန်ရှိသူတွေကလည်းအထူးစိုးရိမ်နေကြပါတယ်။ဘာကြောင့်အခုလိုဖြစ်လာရပြီးတော့ရှေ့ဆက်ဘယ်လိုဆက်ဖြစ်လာနိုင်ပါသလဲ။လုံခြုံရေးကြောင့်အမြင်ရင်းကိုမဖော်လို့သူကျန်းမာရေးတာဝန်ရှိသူတူကဆေးရုံတွင်ကရင်တိုးချက်ပြီးစောင့်ကြည့်လူနာစင်တာတွေထပ်တိုးပြီးတော့ကျန်းမာရေးနဲ့ဒီစေတနာဝန်ထမ်းတွေကိုပို့ပြီးတော့စီယုံမှုလုံနေပြီလို့အကြံပြုလိုက်ပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့အမြင်ရင်းမဖော်လို့တဲ့ဒေါက်တာရှေဘကလက်ရှိအရေးကြီးဆုံးဖြစ်နေတာကို
အကုန်လုံးဖျားတယ်နားတယ်ဆိုလို့ရှိရင်ကျွန်တော်တို့အချိန်မှာစစ်လိုက်လို့ရှိရင်ဥမာလူ80စစ်မယ်ဆိုလို့ရှိရင်40လောက်ကတော့ကျင်းနေတယ်ကိုဗစ်ဖြစ်နေပြီပေါ့နော်။အဲလူနာတွေကိုပို့ချောက်ဖို့လို့တလို့ဖြစ်နေတဲ့လူနာတွေကိုလည်းအကုန်လုံးကိုစေကူတောင်မှုတွေကိုပို့ပြီးတော့လုတ်ပေးနိုင်ဖို့လည်းလိုတယ်။အခုကဂျူနာတော်တော်များများကိုအိမ်ဒီမှာပဲထားပြီးတော့ကျွန်တော်တို့ကဖုန်းနဲ့ပဲကြံကြံနေပေးနေရတယ်။ဒီစေယုံတွေလွတ်တဲ့အချိန်ကိုစောင့်ဆိုင်နေရတယ်။အဲစောင့်ဆိုင်တဲ့အချိန်က2ရက်3ရက်ကြာရင်လည်းကြာမယ်9ရက်ကြာရင်လည်းကြာမယ်။အဲလိုကြာသွားတဲ့အချိန်မှာစေယုံရပြီဆိုလို့ရှိရင်လူနာတွေကိုပြန်ဆက်သွယ်တဲ့အခါမှာချို့လူနာတွေကသမဝါးလာတွေတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာရှေ့မှာရောဘယ်လိုဖြစ်လာဖို့မှန်ထားလဲ
ဒီလိုနှုံတိုင်းပေါ့နော်ကျွန်တော်တို့မြေပြင်မှာအခုဖြစ်နေတဲ့ပုံစံအတိုင်းဆက်ပြီးတော့ဖြစ်နေမယ်ဆိုရင်ကျွန်တော်တို့ကဒီလက်ပို့ပြီးတော့ပုံပြီးတော့မြင့်တက်လာတာဒီ COVID-19 positive ဖြစ်တဲ့လူများလာတဲ့အမျှအောက်ဆီဂျင်လိုအပ်ချက်တွေကလည်းပုံများလာမယ်ဥပမာ80ရာခိုင်နှုန်းကကောင်းပေမဲ့အဓိကကတော့ဒီ20ရာခိုင်နှုန်းလောက်ပဲဂျိုးလည်းပဲထောင်းဥည်ဖြစ်တာများလာရမြဒီ20ရာခိုင်နှုန်းဆိုတာလေအောက်ဆီဂျင်မှာလည်းတော်တော်လေးလိုအပ်ချက်စကားကတော်တော်ပြောလာမယ်လေ
ဟုတ်ကဲ့ဒီအတွက်ဘလို့ကြိုပြီးတော့ဖြစ်ရှင်းတယ်လေဆရာ
ရေးကြီးဆုံးကတော့ကုသရေးဆေးရုံနေပေါ့နော်ခုလောလောဆယ်တော့နောက်လူနာတွေထားဖို့စင်တာတွေပေါ့ပို့ပြီးတော့ဒုချက်နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့နောက်တစ်ခုကတော့အဲ့လိုဒုချက်လာရင်အောက်ဆီဂျင်ဆိုင်နေရတဲ့အောက်ဆီဂျင်ပြဿနာလည်းအထိုင်လျောက်ပြီးလည်သွားမယ်ဆေးရုံဒီတို့ကျေပုခါမှာကျမရေးဝန်ထမ်းတွေတော်တော်များများလိုရယ်စကင်းမွေးကအတိုင်းပေါ့နော်အာကျုံမတက်လုပ်ပေးမယ်ဗိုလန်တီးယားတွေလိုမယ်ဒီဗိုလန်တီးယားတွေကိုထောက်ပံ့မဲ့ငွေကြေးတွေနောက်ပစ္စည်းတွေ PPE တို့ဒီအောက်ဆီဂျင်ပိုးတွေပေါ့နော်ရေးဖို့သွားတဲ့အခါမှာသုံးဖို့
ဟုတ်ကဲ့ဒီအတွက်ရောအမြန်ပါလို့တင်လဲဆရာ
စကင်းမွေးကအတိုင်းဥမာကျွန်တော်တို့ဈေးရုံထဲမှာလူနာပြည့်နေတဲ့အတွက်ကြောင့်ဈေးရုံရဲ့ကလာပြန်မှာကျွန်တော်တို့ကတန့်ထိုးပြီးတော့လူနာ30စာပေါ့ကတင်နေလှုပ်လိုက်တယ်လှုပ်လိုက်ပြီးတော့တခါအောက်ဆီဂျင်ပိုက်တွေနဲ့ဒီကတင်တိုင်းကတင်တိုင်းအောင်ပေးနိုင်ဖို့ကျွန်တော်တို့အတွက်တမ်းပြီးတော့စီမံခဲ့တာအဲ့ဒါကြတော့ဥမာဆေးရုံဆေးရုံရှိရဆိုရင်လူ300စာအထိုက်လျောက်ပြည်လည်သွားတယ်ပေါ့နော်ဟိုအရင်ကလောက်ခဲ့တဲ့ဖောင်ကြီးမှဆိုရင်ခုစောက်ဖွင့်တော့တရားကြတော့လူနာ200လက်ခံတယ်ပေါ့အရင်ကတော့လူနာ600လက်ခံတယ်လို့တရားအဲ့မှာဥမာဒီလူနာကတဲ့နေထပ်တိုးမယ်ကျွန်တော်တို့ကျမရေးနဲ့ဗိုလန်တီးယားတွေလည်းအမှထပ်တိုးရှာမယ်ဆိုရင်နောက်ထပ်ကတဲ့အစ်စ်က600တော့တိုးထွက်လာမှာပေါ့နော
်ဟုတ်ကဲ့အခုလိုဒီဝန်တန်းတွေပါလောင်ပေါ့နော်ဘယ်လိုလုပ်တင်လဲဆရာ
အခုကသူကလုံးမလုံးပဲနဲ့အပြင်မှာလူငယ်တောင်းဝင်တော့များများသူတို့အတိုင်းတာနဲ့ရည်တည်ခြင်းနဲ့ပဲအပြင်မှာလှုပ်ရှားနေကြတာတော့တွေ့ရတယ်ပေါ့နော်အဲ့လားဒီအကုန်လုံးပူပေါင်းပြီးတော့လုပ်မယ်ဆိုရင်တော့ထိုင်းလေးရောက်တော့အဆင်ပြေမယ်သူတို့ကကတော့စီယုံဖို့တော့လူတော်ပေါ့ကျွန်တော်တို့ရဲ့အမှန်တိုင်းပေါ့မေတ္တာတရားနဲ့တကယ်ပြည်သူလူထုတွေဒုက္ခရောက်နေတဲ့အနေအထားမျိုးမှာဒီလူထုရဲ့ဘုခံစားနေကြတဲ့ဒုက္ခဒုက္ခတွေကိုငိုကြွေးနေကြတဲ့တန်းတားနေကြတဲ့တောင်းတနေကြတဲ့မျက်နှာကိုကြည့်ပြီးတော့သူ့စည်းနဲ့အကုန်လုံးလုံးရမယ်ဆိုရင်တော့အဆင်ပြေမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကလက်ရှိဆေးရုံတက်နိုင်ဖို့စောင့်နေရပြီးအိမ်မှာနေနေရတဲ့လူနာတွေအတွက်ပေါ့နော်အဓိကပါမှားခြင်းလဲ
အောက်ဆီဂျင်စတူရီချင်းပေါ့ SPO2 level က80ပတ်ဝန်းကျင်နေဖြစ်နေတာများတယ်90ကျော်နေများတယ်အဲ့ဒီလူနာရေးကြရင်တောက်ခံနိုင်မှုကြံကြံပေးတယ်နောက်တစ်ခုကလူနာကမောတယ်မောတယ်ဆိုရင်သူကအဓိကအစာချွေးဖို့ပေးနေကြတယ်အစာဘောနော်ပုံမှန်လေးတော့သူမစားခြင်းစားခြင်းကျွန်တော်တို့ကအားချိတဲ့အစာစာလေးပေါ့စားဖို့အကြံဉာဏ်ပေးတယ်နောက်ပြီးတော့သူတက်တာသလိုပေါ့နော်ကျန်းမာရေးဌာနက Facebook တွေမှာပြထားတဲ့အသက်ရှူမီးတို့ဘလို့နေအောက်ဆီဂျင်လေး level လေးဘလို့လေးတက်လာနိုင်တာတို့နော်အဲ့လားဆိုသူတို့သဘောပေါက်တယ်အဲ့လိုပြောလိုက်ရင်သူတို့ကအားတက်သွားတယ်နောက်တစ်ခုကတချို့တွေကဗာဖေးတောက်လို့တောက်အောင်မသိဘူးအဲ့တော့ ကျွန်တော်တို့ကဂိုင်းလိုင်းအတိုင်းပေါ့နော်ဒီစေးလေးတွေပြောပြတယ်ဆိုလို့ရှိရင်အင်မတန်ကျေးဇူးတင်ပြီးတော့အားတက်ပြီးတော့တော်တော်လေးပေါ့ကျော်ဖြတ်သွားနိုင်တာတွေ့ရတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာရွှေပါခင်ဗျာ